မြန်မာရေးအတွက်ပါထဲသွင်းပြဋ္ဌာန်းထားတဲ့ NDAA American ကာကွယ်ရေးအသုံးစိတ်ဥပဒေဟာဒေတာတွေမှာဩဇာကြီးထွားလာနေတဲ့တရုတ်ကိုပြစ်မှတ်ထားဖို့ရည်ရွယ်တာဖြစ်တယ်လို့မြန်မာနိုင်ငံကိုပါရိုက်ခတ်လာနိုင်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်မြန်မာရေးလှုပ်ရှားသူတွေနဲ့အကြက်ကတချို့ကတော့ကမ္ဘာအင်အားကြီးနှစ်နိုင်ငံအကြားတန်တမာရေးအရာအမျက်ထုတ်နိုင်ဖို့ကြိုးပမ်းတဲ့ပြောဆိုချက်အဖြစ်ယူဆကြပါတယ်တောက်ကြာနေ့သတင်းစာရှင်းလင်းမှာစစ်ကောင်စီရဲ့ပြောခွင့်ရမှတ်ချက်ပေါ် NUG အမျိုးသားညီညွတ်ရေးအစိုးရကအာဆီယံတန်အမတ်ကြီးဖြင့်ခန့်အပ်ထားတဲ့ဥပိုလ်လာတင်နဲ့မြန်မာရေးသုံးသပ်သူဦးတန်းစိုးနိုင်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့အမေရိကန်ရဲ့ NDAA လို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ရေးဆိုင်ရာလုပ်ပိုင်ခွင့်အဥပဒေထဲမှာတခြားဒေတာကြီးတွေထက် Indo-Pacific ဒေတာမှာငွေပို300ရာရဲ့ရည်ရွယ်ချက်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက
Indo-Pacific ဒေတာအတွက်9ဘီလီယံသာပုံဆွဲတယ်ဖြစ်ပါတယ်အဓိကတော့တဲ့တဲ့ပြောရရင်တော့ Indo-Pacific ဒေတာဆိုတာကိုတဲ့တဲ့ပြောရရင်တော့အဓိကပြစ်မှတ်ကတော့တရုတ်နိုင်ငံကိုထိန်းချုပ်ဖို့ပဲဖြစ်ပါတယ်သူ့ကို9ဘီလီယံပုံဆွဲထားတယ်ယူကရိန်းနဲ့ဥရောပတစ်ခုလုံးပေါင်းတောင်မှ 4.3 ဘီလီယံပဲပုံဆွဲတာဖြစ်ပါတယ
်အခုလိုတရုတ်ကိုပြစ်မှတ်ထားတာရဲ့ဒီဟာတစ်ပိုင်းဖြစ်မြန်မာပေါ်ဖိအားပေးလာတာကိုလည်းဗိုလ်ချုပ်စော်မင်းထွန်းက
ကျွန်တော်နိုင်ငံဟာတရုတ်နိုင်ငံရဲ့အင်ဂျင်နီယာချင်းနိုင်ငံဖြစ်ပါတယ်။ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။အဲဒီအတွက်အကျိုးသက်ရောက်မှုတွေဟာကျွန်တော်တို့နိုင်ငံကိုလည်းသက်ရောက်စေမှာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူဒေသတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလည်းတွေ့နိုင်မှာဖြစ်ပါတယ်
ဒီပေါ် NUG ASEAN ဆိုင်ရာတာဝန်ကြီးဥပိုလ်လှတင်ကတော့
ဖိအားတွေအကြောင်းပြောကြတဲ့ကိုကဖိအားတွေရဲ့သက်ရောက်မှုကိုသူတို့နားလည်စောင့်ကြည့်နေတယ်ဆိုတော့တစ်ဖက်ကဝန်ခံမှုကလည်းရှိနေတာပါသူတို့ဖြစ်တော့အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဝင်ရောက်ဆွတ်ဖက်မှုတွေတစ်ချိန်တည်းမှာတရုတ်ကိုလှမ်းပြီးတော့ချိန်တာပေါ့လေဒါတရုတ်ကိုအဓိကထားပြီးတော့ဒီကာကွယ်ရေးအသုံးစိတ်တွေကိုတွုံးမြင့်သုံးဆွဲတာတွေဟာဒီဒေတာအတွင်းမှာအမေရိကန်အနေနဲ့ဝင်ပြီးတော့ဆွတ်ဖက်ချက်လေ့ကျင့်တဲ့သဘောရှိတယ်ဆိုတာကိုသူတို့သိတယ်ဆိုတာကိုလည်းပြချင်းပုံရပါတယ်သို့တော်လည်းပဲဖိအားတွေကိုအစဉ်အလာအယဂယူမဆိုင်ဘူးလို့ပဲပြောပြောဒီနိုင်ငံတကာမိသားစုရဲ့ထူးသဖြင့်တော့အမေရိကန်ပြည်ထောင်စုလိုနိုင်ငံတကာမဟာမိတ်အင်အားစုတွေနဲ့အများကြီးရှိတဲ့တိုင်းပြည်တွေရဲ့အကူအညီပူးပေါင်းဆောင်ရွက်မှုတွေမရဘူးဆိုလို့ရှိရင်တိုင်းပြည်တပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ဖြစ်ချင်တဲ့ကိစ္စတွေဟာတော်တော်ပဲခက်ခဲပါ
ဒါအပြင်မြမရေးသုံးသက်သူနဲ့တရုတ်ရေးလေလာထားသူဦးတန်းစိုးနိုင်က
NDA နဲ့ပတ်သက်ပြီးတော့အဲ့ထဲမှာပမာနဲ့ပတ်သက်တဲ့နောက်ဆက်တွဲအဆိုပြုချက်တွေပါလာတဲ့အပေါ်မှာသူတို့ကအမေရိကန်နိုင်ငံဟာပါပြီးမှာဒီမိုကရေစီပြန်လည်ရရှိရေးတွေလှုပ်ရှားနေတဲ့အင်အားစုတွေကိုဆက်ပြီးတော့ဖြစ်နိုင်တဲ့ဤနဲ့အားပေးသွားဖို့ကြိုးပမ်းနေတယ်ဆိုတဲ့အပေါ်မှာစိုးရိမ်မှုတစ်စုံတစ်ရာရှိနေတယ်ဆိုတာပေါ်လွင်နေတယ်အဓိကကတရုတ်ရဲ့အာရှပစိဖိတ်ဒေသလွှမ်းမိုးရေးကိုတံပြန်သူ့အနေနဲ့လှုပ်ရှားဖို့အတွက်ဘတ်ဂျက်တွေအဲ့လောက်ချပေးတယ်လို့လမ်းကြောင်းမျိုးတွေကိုစောင့်ပေးပြီးပြောသွားတယ်လို့ယူဆပါတယ်ဒါကြောင့်လေခုကအမေရိကန်ရဲ့ NDA နဲ့ပတ်သက်တဲ့ရည်မှန်းချက်တွေကိုအကြောင်းပြုပြီးတော့တရုတ်နဲ့ရန်တိုက်ပေးဖို့ကြိုးစားတယ်
အဲ့တော့ဘာကြောင့်အခုလိုရန်တိုက်ချင်ရပါလဲလို့မေးရမှာဦးတန်းစိုးနိုင်ကဆက်ပြီး
စကားစအနေနဲ့တခြားလူမျှော်လင့်ရထားပြီးတော့အာကိုခဲ့တဲ့တရုတ်ပြည်ကလည်းအခုကအမေရိကန်နဲ့တော်လေးသဘောထားတူညီတာတွေတွေ့လာတယ်ဆိုတော့ကအာဆီယံဘုံသဘောတူချက်၅ချက်ကိုနှစ်ဖက်လုံးကသဘောတူထားကြတယ်နောက်တစ်ခုကဗမာပြည်ကစားပြည်ရေးဦးကျော်မုထုံးကိစ္စမှာလဲသူတို့နှစ်ယောက်ညှိနှိုင်းပြီးတော့အတိမတ်ပြုထားတယ်ဆိုတော့အမေရိကန်နဲ့တရုတ်နဲ့နှီးဆက်ပြီးတော့ဗမာပြည်ပြဿနာကိုအတူတူရပ်ခံပြီးအကောင့်ထည့်ဖို့မယ်ဆိုရင်အခက်ဆအတွက်ကတော့ပို့ပြီးတော့ဆိုးရတဲ့နိုင်ငံတကာအကြံတင်းနဲ့ကြုံရနိုင်တယ်ဒါကြောင့်မို့အခု NDA နဲ့ပတ်သက်ပြီးတော့တရုတ်နဲ့အမေရိကန်ကြားထဲမှာဝင်ပြီးတော့ cloud ဆန်ကြည့်တာတတ်ရှုကြည့်တာပေါ့ဗျ
အခုလိုချိန်မှာမြန်မာနိုင်ငံအနေနဲ့အင်အားကြီးနိုင်ငံတစ်ခုကြားအခုလိုပထမဆုံးဝင်ကစားကြည့်တဲ့သဘောကအရင်တောက်လျှောက်ကျင်သုံးလာတဲ့ဗမ်မလိုက်ချားနေနိုင်ငံကြီးဝါဒကနေစခွဲထွက်တဲ့သဘောထူးခြားတယ်လို့လည်းသုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ